ယနေ့ဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီရဲ့အစီအစဉ်စာတင်းမှာဒီအကဘာဝန်ဒုက္ခသည်တွေကိုရှင်းပြနေရချထားရေးကိစ္စမှာ2024ခုနှစ်တွင်အာရှဒေသဟာဒီကမ္ဘာလုံးရဲ့30ခိုင်နှုန်းလိုအပ်ချက်အများဆုံးဖြစ်လာမယ်ဆိုပြီးတော့ခံမှတ်ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကဒုက္ခသည်တွေကတော့အာရှဒေသမှာအာဖဂန်ပြည်နော်အများဆုံးလို့ဆိုပါတယ
်။ Refugees from Afghanistan are estimated to have the second highest resettlement needs.Followed by refugees from South Sudan, Myanmar, and the Democratic Republic.
ရှင်ပြောင်းနေရချထားပြီးလို့လူအနေနဲ့ဒုတိယအများဆုံးကတော့ Afghanistan ကဒုက္ခသည်တွေပါ။အဲဒီနောက်မှာတောင်ဆူဒန်၊မြန်မာနဲ့ Congo Democratic သမ္မတနိုင်ငံတို့ပါဝင်နေဆိုပြီးတော့ကုလသမဂ္ဂအတွင်းမှုဂျုံရဲ့ဂျုံယုံရဲ့ဒုတိယပြောင်းရသူ Fahrenheit ကကုလသမဂ္ဂနေစဉ်ဒေသရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။ရှင်ပြောင်းနေရချထားဖို့လူအချက်အများဆုံးကဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ပါတယ်။အခုလာမယ့်2024ဆိုရင်တော့ဒုက္ခသည်တွေရှင်ပြောင်းချေချာရေးလူအချက်ပို့ပြီးတော့ကြီးလာဖို့ရှိနေတယ်လို့လည်း UN ကသတိပေးပါတယ်။ကမ္ဘာကြီးမှာဒုက္ခသည်အကျတဲ့နဲ့ရှင်ပြောင်းနေရချထားဖို့လိုအပ်ချက်တွေကြီးမားလာမယ်လို့ UNICEF ကသတိပေးထားတာပါ။လက်တလောအဖြစ်မြန်မာနိုင်ငံက Ranger ဒုက္ခသည်တပ်တန်းဝင်းကျင်ဟာနိုင်ငံမဲ့ဖြစ်နေတယ်လို့ UNICEF ကချက်လက်တွေမှာဖော်ပြထားတယ်လို့ Proofica ရေကြောင့်2021ခုနှစ်နှောင်းပိုင်းမှာမြန်မာနိုင်ငံတွင်ဥယျာဉ်အတိတကျမရှိဘဲနဲ့ပြည်တွင်းလှည့်လည်နေရတဲ့ဒုက္ခသည်တွေတိုးများလာတယ်လို့ဆိုပါတယ်။ Afghanistan မြန်မာမှာ2021ခုနှစ်ဖြစ်ရတဲ့ကြောင့် POC လို့ခေါ်တဲ့ဒီတတ်မှတ်စိုးရိမ်ပွဲလူပုဂ္ဂိုလ်တွေနဲ့သူတို့ကိုရှေ့ပြောင်းနေရချထားပြီးလို့လူအပ်ချက်တွေတိုးလာမယ်လို့လည်း UNICEF ကတွက်ချက်ခံမှန်းထားပါတယ်ခင်ဗျာ။